ရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုရှိဖို့အတွက်လှုပ်ဆောင်တာဟာရိုဟင်ဂျာတွေနေရပြန်ရေးနဲ့အနာဂတ်ငြိမ်းချမ်းရေးအတွက်တိတ်ကိုအရေးပါတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM အကြီးအကဲနီကိုလတ်စ်ခွန်ဂျန်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရာဘင်္ဂလားဒေ့ရှ်၅ရက်ခီးစဉ်အပြင်မှာပြောကြားလိုက်ပါတယ်။မစ္စတာခွန်ဂျမ်ဟာဒီခီးစဉ်အတွင်းအဆင့်မြင့်ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့တွေ့ဆုံတဲ့အပြင်ကောင်းဖြတ်ပစားရိုဟင်ဂျာဒုက္ခသည်စခန်းတွေကရိုဟင်ဂျာတက်ကြွလှုပ်ရှားသူနဲ့အဖွဲ့အစည်းကိုယ်စားလှယ်စုစုပေါင်း100ကျော်နဲ့ပါတွေ့ဆုံခဲ့ပြီးရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာ IIMM ရဲ့စုံစမ်းစစ်ဆေးမှုတွေဆက်ပြီးလှုပ်ဆောင်နေတာတွေနဲ့လက်ရှိနေဆက်အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။အရက်ခတ်တက်တော့ AA နဲ့စစ်ကောင်စီတက်တွေကြားတိုက်ပွဲတွေအရှိန်မြင့်လာတဲ့အတွက်နေဆက်ကျော်ဖြတ်ပြီးကောင်းဖြတ်ပစားကိုမကြသေးခင်ကမှထွက်ပြေးခိုလုံလာတဲ့ရိုဟင်ဂျာကတောင်းတဲ့အချီရှိနေတာပါ9နှစ်ခွဲကျော်ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့တိမ့်တဲ့ချီတဲ့ရိုဟင်ဂျာတွေလည်းဘူးထိနေရမပြန်နိုင်သေးပါဘူးသူတို့တွေလုံခြုံစိတ်ချစွာနဲ့ဂုံတိတ်ခါရှိရှိနေရပြန်ဖို့နိုင်ဖို့အတွက်ပထမအခြေလန့်အနေနဲ့သူတို့ပေါ်မှာကျူးလွန်တဲ့အကြမ်းဖက်မှုအဆုံးသတ်ဖို့လိုအပ်ပြီးဒီလိုအဆုံးသတ်မှသာရခိုင်ပြည်နယ်တဲကလူမှုအတိုင်းဝိုင်းအားလုံးအတွက်ပြန်ပြီးတခြားရေးလုပ်ငန်းစဉ်ကိုလုပ်နိုင်မယ်လို့လည်းပြောပါတယ် IMM အနေနဲ့မြန်မာနိုင်ငံတွင်ဆိုးရတဲ့ရာဇဝတ်မှုကျူးလွန်သူလူမျိုးဘာသာမရွအားလုံးကိုစုံစမ်းဖော်ထုတ်မယ်လို့လည်းပြောပါတယ်